ရခိုင်မှာစစ်တွေနဲ့ကြောက်ဖြူအပြင်ရခိုင်ပြည်နယ်နဲ့ထိဆက်နေတဲ့နေရာတချို့မှာစစ်ကောင်စီနဲ့အရခတ်တပ်တော်အေဂျာတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။ရခိုင်ကိုတိုင်းအဆက်မှာလည်းနှစ်ဖက်တိုက်ပွဲတွေလာနေချီပြင်းထန်နေပြီးတော့စစ်ကောင်စီတပ်စခန်းတချို့ကိုသိမ်းပိုက်ရရှိတာရှိတယ်လို့လည်းရခိုင်စေးစောင့်ကြည့်နေသူတွေက VOA ကိုပြောပါတယ်။ဒါပြင်ပဲကိုတိုင်းပြည်မျိုးနယ်ကနေပြီးတော့ရခိုင်ကိုပြန်လာတဲ့စစ်ပေးတစ်ခွက်တဲ့တချို့ကိုစစ်ကောင်စီကဖမ်းဆီးသွားတယ်လို့ဒေသခံတွေကပြောဆိုကြလိုက်လည်းရှိပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုညာဝင်းအောင်ပြပြပေးပါဦးခင်ဗျာ။
စစ်ကောင်စီတပ်နဲ့အာရခတပ်တော် AA တို့ကြားတိုက်ပွဲတွေဟာပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကတည်းကရခိုင်နဲ့နယ်မြေထိစပ်နေတဲ့ပဲခူးတိုင်းမကွေးတိုင်းအေယာဝတီတိုင်းတွေထိကျယ်ပြန့်လာနေပြီးဒီကနေ့အချိန်ထိနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာပါရခိုင်ပဲခူးအဆက်ရိုးမတလျှောက်မှာလည်းနှစ်ဖက်တိုက်ပွဲတွေလာနေချီပြင်းထန်နေပြီးဗုဒ္ဓဦးနေကဆိုရင်တော့ပြည်ကရိုင်ညောင်ကျိုးကြီးရွာကစစ်ကောင်စီပင်မစခန်းတစ်ခုကိုအာရကတက်တော် AA နဲ့ပူပေါင်းတက်တွေကသိမ်းပိုက်လိုက်တယ်လို့ရခိုင်စီရေးစောင့်ကြည့်သူတို့ကပြောပါတယ
်လက်ရှိမှာတော့ကျွန်တော်တို့ကြားသိရသလောက်ဆိုလို့ရှိရင်မနေ့ကမနေ့ပိုင်း9နာရီကျော်လောက်မှာဟာဟိုအဘို့အောက်ညောင်ကျိုးရဲ့တိုက်ပွဲပြီးဆုံးသွားတယ်ဆိုတဲ့အကြောင်းပေါ့နော်ဒါအဲ့ဒီနေရာကိုဒီအာရကတက်တော်နဲ့ဒီကျော်လိုင်းပူပေါင်းတက်ပွဲတွေကနေပြီးတော့သိမ်းပိုက်လိုက်ပြီးကြားတယ်အာညောင်ကျိုးစခန်းကိုသိမ်းပိုက်လိုက်တာဖြစ်တယ်။အဲညောင်ကျိုးမှာအဲသူတို့ရဲ့ဒါခိုင်မှာအာပြင်ဆင်ထားတဲ့ညောင်ကျိုးရဲ့ခန်းစီစခန်းပေါ့
။ညောင်ကျိုးပြင်မစစ်စခန်းကစစ်ကောင်စီတပ်အရာရှိတချို့နဲ့တပ်သားတွေဟာတောင်ကုတ်ပန်းတောင်လမ်းအတိုင်းတက်ဆုပ်သွားပြီးညောင်ချီရောက်စခန်းမှာတွားရောက်ပူးပေါင်းနေတာကြောင့်တိုက်ပွဲဆက်လက်ပြင်းထန်လာနိုင်တယ်လို့သူကဆက်ပြောပါတယ
်။အဲအဲ့ဒီကဒီညောင်ကျိုးကနေပြီးတော့ဒီတက်ဆုပ်လာတဲ့အဲ့ဒီအရာရှိချုံနဲ့သူတို့ရဲ့ဒီလက်ကျန်စစ်တီချိုဟာဒီညောင်ချထောက်မှာရှိတဲ့သူတို့ရဲ့ခံစားအခိုင်မှာပြင်းထန်တဲ့အဲ့ညောင်ချထောက်တခန်းကိုဟိုဆုတ်ပါပြီးတော့အဲ့မှာတက်ပေါင်းသွားတယ်လို့ကြားတယ်
တောင်ကုန်ဘရောင်းလန်းရခိုင်ရိုးမပေါ်မှာရှိတဲ့စစ်ကောင်စီရဲ့နတ်တောင်တာဝါရင်စခန်းကိုလည်းအာရခတက်တော် AA ဘက်ကပြီးခဲ့တဲ့လကတည်းကသိမ်းပိုက်ထားပြီးဖြစ်ပါတယ်ဒါအပြင်စစ်ကောင်စီတပ်တွေဟာရခိုင်ပြည်နယ်တောင်ကုန်မြို့နယ်ကနေပဲခူးတိုင်းပြည်မြို့နယ်အတွင်းကိုရောက်နေတဲ့စစ်ဘေးရှောင်တချို့ကိုဒီရက်ပိုင်းဖမ်းဆီးတာတွေလုပ်နေတယ်လို့လည်းရခိုင်စီရေးစောင့်ကြည့်သူကဆက်ပြောပါတယ
်တောင်ကုန်မြို့တင်တိုက်ပွဲကာလတုန်းကဒီပြည်ဖက်ကိုဒီစစ်ဘေးရှောင်တော့ရတဲ့ဒါတောင်ကုန်ဒေသခံပြည်သူတွေဟာအလက်ရှိမှာသူတို့ဒီကိုနေရက်ကိုပြန်တဲ့ခါမှာပေါ့အဲ့ဒီမှာအဲ့ဒီခရိုင်အုတ်ရှိပင်မြို့နယ်ကညောင်ချထောက်ကျွာကြီးမှာအဲ့ဒီလိုကင်းဘုံဝဲနေတဲ့စစ်ကောင်စီစစ်ကြောင်းတခုကဖမ်းယူသွားတယ်လို့ကြားရတယ်။အဲဖမ်းပြီးတော့ဒီလက်ပြန်ကြိုးတုံးပြီးတော့အဲ့ဒီမှာရိုင်းနှီးပြီးတော့ဒီကပ်ပစ6တဲ့ယုံအတင်းတို့ပို့ယူသွားတယ်လို့ကြားရတယ်ပေါ့နော်။အဲအဲ့ဒီမှာအမျိုးသမီးတွေပါတယ်။နောက်အမျိုးသမီးငယ်လေးတွေပါတယ်။ကလေးလေးတွေပါတယ်။အဲအသက်ကြီးပိုင်းတွေပါတယ်။စုစုပေါင်း100ယောက်လို့ကြားတယ်
။ရခိုင်ပြည်နယ်ထဲမှာတော့ကြောက်ဖြူနဲ့စစ်တွေမျိုးနယ်တွေမှာနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးစစ်ကောင်စီတပ်ဘက်ကလေကြောင်းကနေဘုံကျဲတာတွေဒရုန်းနဲ့နေရောညပါပစ်ခတ်နေတာကြောင့်အရသာထိခိုက်ဒဏ်ရာရတာတွေနဲ့လူနေကြေးရွာတွေလည်းမီးလောင်ပျက်စီးတာတွေရှိလာနေပါတယ်။ရခိုင်ပြည်နယ်နဲ့အနီးဝန်းကျင်ဒေသတွေကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းတစုံတရာထုတ်ပြန်တာမတွေ့ရသေးပါဘူး။စစ်ကောင်စီတပ်တွေနဲ့ AA တို့2023နိုဝင်ဘာလကုန်ပိုင်းကဆလို့တိုက်ပွဲတွေတကြောပြန်ဖြစ်လာခဲ့ပြီးရခိုင်ပြည်နယ်မှာတိမ့်နဲ့ချီတဲ့ဒေသခံတွေနေရစွန့်ခွာထွက်ပြေးနေရပြီးလူသားချင်းစာနာမှုအကြက်တဲတွေပေါ်ပေါက်လာမှာကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကလည်းသတိပေးနေကြပါတယ်ခင်ဗျာ